အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကျန်းမာရေးစနစ်ထိခိုက်ဖို့အန္တရာယ်ရှိလာပြီးကျယ်ကျယ်ပြန့်ပြန့်ကန့်ဆတ်မှုတွေထပ်လုပ်ဖို့ရှိနေတယ်လို့မြို့တော်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဂျကာတာမြို့တော်မှာအရင် AP ကနေဇွန်လအထိချမှတ်ခဲ့ဝူတာမျိုးလူများသိဖို့ဆောင်ရည်တွေကန့်ဆတ်တာနဲ့စားတော့ဆိုင်တွေမှာစားသုံးတာတွေတားမြစ်တာမျိုးပြန်တင်းကျပ်ဖို့ရှိနေတာပါ။ဒါ့အပြင်ရုံးတွေကနေအလုပ်လုပ်ကြကုန်တဲ့လာမယ့်တနင်္လာစက်တင်ဘာ14ရက်နေ့ကနေစပိတ်တော်မယ်လို့အုပ်ချုပ်ရေးမှူးအင်းနီးဘာဆွေတန်ကမနေ့ကပြောလိုက်ပါတယ်။ဒီပေါ်ဂျကာတာမြို့နေတွေကမျိုးမျိုးတုံ့ပြန်နေကြရမှာတချို့ကလည်းဝင်ငွေထိခိုက်လာမှာကိုစိုးရိမ်ကြတယ်လို့တချို့ကတော့အနာဂတ်မှာကောင်းဖို့လုပ်ရကောင်းဖြစ်တယ်လို့ကြိုဆိုနေကြပါတယ်။မော်တော်ဆိုင်ကယ်တက္ကစီမောင်းသူတူကတော့
အရင်နေ့ကအကန့်တွေဘလာကုကနာတူရန်ဘာရောလာဒ
ီတိကျတာပေါ့ဝင်ငွေထိမှလည်းအခုဒီနေ့ကိုရူပီ5000အမေရိကန်$3.43 ရရင်တော်တော်ဟုတ်နေတယ်လို့ဖြစ်နေရကအခုတနင်္လာနေ့ကနေစပြီးကျွန်တော်တို့ဒုက္ခကြံရောက်ကြတော့မယ်။ကားပဲမောင်းမောင်းဆိုက်ကယ်ပဲမောင်းမောင်းဒီမောင်းတဲ့သူအားလုံးကြီးမားတဲ့အခက်အခဲကြုံရတော့မှာပါလို့ဘာသာစကားနဲ့ပြောခဲ့တာပါ။အခုလိုချိန်မှာကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအမြင့်ဆုံးဖြစ်လာပြီးအာရှကိုဗစ်ကူးစက်မှုထိပ်ဆုံးအိန္ဒိယမှာလည်းကူးစက်မှုအသစ် 9,000 ကျော်ကျော်စံချိန်ချင်းမြင့်တက်ခဲ့ပြီးအဓိကမျိုးကြီးတွေအပြင်ဘက်ကပါကူးစက်ကစစ်ပောင်းကူးစက်သူ4,400ကျော်ထိရှိလာပြီးနောက်ထပ်သေဆုံးသူကလည်း1,152ဦးရှိလာခဲ့ပါတယ်ခင်ဗျ